ကုဆုံရင်2018ခုနှစ်အတွက်ရုပ်ရှင်အကယ်ဒမီစုပေးပွဲကြီးကျင်းပပြီးစီးသွားပါပြီ။အခုနှစ်အတွက်ထူးခြားချက်ကတော့အကယ်ဒမီစုရွေးချယ်ရေးအဖွဲ့ကပေးလိုက်တဲ့စုတွေအပေါ်မှာပရိသတ်တွေကသဘောမကျလို့ဝေဖန်မှုအမြောက်အများထွက်ပေါ်လာတာပါ။လူတိုင်းမိုဘိုင်းဖုန်းကင်ပြီးအင်တာနက်လူမှုကွန်ရက်စာမျက်နှာတွေကိုတုံးပြကြတဲ့ခေတ်မဟုတ်လို့လဲဝေဖန်မှုကရက်ပိုပြီးပြန့်နှံ့ပြင်းထန်တာတွေ့ရပါတယ်။ပထမပိုင်းမှာရုပ်ရှင်အကယ်ဒမီစုရွေးချယ်ရေးနဲ့ပတ်သက်တဲ့တာဝန်ရှိသူတွေကသူတို့ရဲ့ရွေးချယ်မှုသူတို့ရဲ့လူရက်တွေကိုကာကွယ်ပြောဆိုကြပါတယ်။ပညာရှင်တွေရွေးချယ်တာနဲ့ပရိသတ်အကြိုက်ထပ်တူမကြတာဘာမှအထူးဆန်းတဲ့အကြောင်းအခုပြဿနာပေါ်သလိုအရင်နှစ်တွေကလည်းပြဿနာပေါ်ခဲ့မှုတဲ့အကြောင်းနိုင်ငံတကာမှလည်းဒီလိုပဲဖြစ်တဲ့အကြောင်းရှင်းကြလင်းကြပါတယ်။ဒါပေမဲ့နောက်ပိုင်းဝါချင်းရုပ်ရှင်လောကသားတွေကိုယ်တိုင်ကစုရွေးချယ်ရေးအဖွဲ့ရဲ့ရွေးချယ်မှုတွေဟာဆက်ဆက်အလွန်ကောင်းတဲ့အကြောင်းလက်ရှိစုရွေးချယ်ရေးဘုတ်အဖွဲ့တစ်ခုလုံးထွက်စီပြီးအစ်စ်တွေနဲ့အစားထိုးစီခြင်းနဲ့ဆိုတဲ့အထိကြဲကြဲလောင်လောင်ပြောဆိုလာတာတွေ့ရပါတယ်။ဒီလိုနဲ့နောက်ပိုင်းမှာရုပ်ရှင်အစည်းအရုံးတာဝန်ရှိသူတွေအကယ်ဒမီစုရွေးချယ်ရေးမှာပါဝင်သူတွေကိုယ်တိုင်လေးသံပြောင်းပြီးအကယ်ဒမီစုရွေးချယ်ရေးကိစ္စပြန်ပြီးသုံးသပ်ပြင်ဆင်ပါမယ်လို့ပြောလာကြပါတယ်။အကယ်ဒမီစုရွေးချယ်တာနဲ့ပတ်သက်ပြီးရုပ်ရှင်လောကသားတွေဘယ်လိုသုံးသပ်ကြပါသလဲ။အကယ်ဒမီစုဟာနိုင်ငံတကာမှလို့ပြည်သူလူထုကအထင်ကြီးလေးစားလောက်တဲ့စုဖြစ်လာစေဖို့ဘာတွေလုတ်ပေးနိုင်မလဲဆိုတာအခုတစ်ပတ်လေ့လာတင်ပြတော့ပါမယ်အကယ်ဒမီစုပေးတာနဲ့ပတ်သက်ရင်ဝါကြီးရုပ်ရှင်တရုပ်ဆောင်နဲ့ပရာဟိတသမားကျော်သူကတော့လက်ထိုးမှုတွေလက်ယူမှုတွေရှိနေတယ်ဆိုတဲ့အထိဆွဆွဲပါတယ်စုရွေးချယ်ရေးဘုတ်အဖွဲ့ဝင်တွေစီတရုတ်ဆောင်တွေရုပ်ရှင်လောကသားတွေချင်းကြီးချင်းငယ်နဲ့တွားတာကိုသူမြင်ရတယ်လို့ဆိုပါတယ်။ဝါရင်တရုတ်ဆောင်လွင်မိုးကတော့မြမရုပ်ရှင်ပရိသတ်တွေယုံကြည်မှုအားနည်းနေတာကြားပြီးဖြစ်တဲ့အကြောင်းဇန်ခီးနဲ့ခရစ်စတီနာခီးလိုခီးမောင်နှံရိုက်ကူးတဲ့မုဒ္ဒရာခေါ်သံဥပေတမြင်ဇကားတွေကိုယုံတင်ပြီးကြတဲ့ကဘယ်လိုဇကားတွေကောင်းတယ်ဆိုတာနားလည်ကြပြီးရုပ်ရှင်လောကကိုပိုပြီးစန့်ကျင်လာကြတဲ့အကြောင်းတချိန်ကပေါကားတွေရက်ရသလားဆိုပြီးပေါကားတွေရက်ဆိုတာမျိုးထိပြောခဲ့ကြသလိုအခုနှစ်မှာလည်းဒီလိုဇာကားမျိုးတွေကိုအကယ်ဒမီစုပေးရသလားဆိုပြီးဝေဖန်လာကြတဲ့အကြောင်းသူကိုယ်တိုင်လည်းအခုနှစ်အကယ်ဒမီစုတချို့နဲ့ပတ်သက်ရင်ဆက်ဆရာကောင်းတယ်လို့မြင်တဲ့အကြောင်းပြောဆိုပါတယ်သူထက်ပိုပြီးပုံမှန်လည်းပြောတာကတော့ဒါရိုက်တာအကယ်ဒမီမောင်မျိုးမင်းရင်ရင်းဖြစ်ပါသူကတော့အသက်30ကျော်အရွယ်တွေရိုက်ထားတဲ့ဇာကားတွေကိုအသက်80ကျော်တွေကသူ့ရွေးချယ်ပေးတယ်ဆိုတာမဖြစ်တဲ့အကြောင်းနှစ်ပေါင်း40လောက်ကွာဟနေတဲ့အတွက်ဒီလူကြီးတွေဟာကစ်သက်နည်းပညာတွေအကြောင်းနားလည်မှာမဟုတ်ကြောင်းအတန်ကြောင်း production design အကြောင်းတွေလည်းနားလည်ရင်အခုနှစ်စုရတဲ့ဇာကားမျိုးကိုပေးမှာမဟုတ်တဲ့အကြောင်းအခုပရိသတ်တွေရောရုပ်ရှင်လောကသားတွေရောပြောနေကြတာတွေကြားပြီးလူကြီးတွေအနေနဲ့စိတ်ပြက်နေလောက်ပြီးဖြစ်တဲ့အကြောင်းအကယ်ဒမီဘုတ်အဖွဲ့ဝင်အားလုံးအမြန်နှုတ်ထွက်လိုက်တာပိုပြီးကောင်းတယ်လို့ဆိုပါတယ်အကယ်ဒမီရွေးချယ်ရေးဘုတ်အဖွဲ့ရဲ့နာယကဖြစ်သူဒါရိုက်တာကြည်စိုးထွန်းကတော့ပရိသတ်တွေနဲ့ရုပ်ရှင်လောကသားတွေရဲ့ဝေဖန်မှုကိုလက်ခံပါတယ်ဘုတ်အဖွဲ့တွေလူငယ်တွေမပါနိုင်တာနဲ့ပတ်သက်ပြီးသူတို့အနေနဲ့ဖိတ်ခေါ်မှုတွေရှိတဲ့အကြောင်းဒါပေမဲ့အကယ်ဒမီစုရွေးချယ်ရေးအဖွဲ့ဝင်ဆိုတာသုံးနာကျော်ကြာနေ့စဉ်ရက်ဆက်ကြည့်ရှုအကဲဖြားတာဖြစ်တဲ့အတွက်ပုံမှန်အလုပ်တွေနဲ့မအားကြတဲ့လူငယ်တွေမလာနိုင်တဲ့အကြောင်းဘုတ်အဖွဲ့ကိုလူငယ်တွေနဲ့အစားထိုးမယ်ဆိုရင်လဲကျေနပ်ပါတယ်ဆိုပြီးပြောဆိုခဲ့ပါတယ်။အခုနှစ်ကင်ဘီရွေးချယ်ရေးနဲ့ပတ်သက်ရင်ဇန်ညွန်းဆရာညင်းမင်းနဲ့ဝါညင်းတေုပ်ဆောင်လူမင်းတို့ပြောကြသလိုစုရွေးချယ်ရေးအဖွဲ့ရဲ့သဘောထားနဲ့ပရိသတ်ဆန္ဒကိုက်ညီမှုမရှိတဲ့ပြဿနာမျိုးမဟုတ်ပါဘူး။အထူးကပြဿနာကဘုတ်အဖွဲ့ကရွေးချယ်ပေးလိုက်တဲ့စုတွေဟာရုပ်ရှင်ကြည့်ပရိသတ်နဲ့ပြည်သူတွေအတွက်လေးစားလောက်ဖွယ်ဖြစ်နေတဲ့ကိစ္စပါတကယ်ဆိုရင်အကယ်ဒမီစုကိုနိုင်ငံတကာနီးတူပညာရှင်တွေကရွေးချယ်တာဖြစ်လို့ပညာရှင်မဟုတ်တဲ့တာမန်ပြည်သူတွေအကြိုက်နဲ့ထတ်တူကြကြမှာကြမှာဖြစ်ပေမဲ့လေးစားမှုတော့ရရမှာပါအဲ့ဒါလိုမဖြစ်လို့အဖက်ဖက်ကပြန်ပြီးသုံးသပ်ဖို့လိုနေပါပြီလက်ရှိရုပ်ရှင်စီယုံရဲ့ဥက္ကဋ္ဌအကယ်ဒမီဇင်ဝိုင်းကလည်းအကယ်ဒမီကိစ္စပြန်သုံးသပ်ပါမယ်လို့ပြောထားပြပါပြီဘယ်လိုနိုင်ငံမှာပဲဖြစ်စေစုတစုအတွက်စုရွေးချယ်ရေးအဖွဲ့ဆိုတာအရေးကြီးဆုံးပါပဲအခုအကယ်ဒမီစုပြဿနာစုရွေးချယ်ရေးအဖွဲ့ ဖွဲ့စည်းပုံကိုပြန်သုံးသပ်ဖို့လိုပါတယ်။တကယ့်အရေးချင်းရှိတာတွေကိုစီစစ်အကဲဖြတ်နိုင်မဲ့ဗဲမလိုက်မဲ့ပညာရှင်တွေဖြစ်ဖို့လိုပါတယ်။ဒါရမကစုရွေးချယ်ရေးအဖွဲ့ဝင်တွေအားလုံးဟာစည်ရင်းတင်ထားတဲ့ဇကားတွေအားလုံးကိုကြည့်ကိုကြည့်ပြီးအကဲဖြတ်ရမယ်ဆိုတဲ့မူကိုလည်းပြင်ဖို့လိုပါတယ်။အခုနှစ်ဇကား83ကားအတွက်ရပောင်း100လောက်ဇက်တိုက်ကြည့်ရှုအကဲဖြတ်ရတာမျိုးမို့တာမန်အလုတ်လုံနေသူတွေအတွက်ဝင်ပြီးအကဲဖြတ်ဖို့မဖြစ်နိုင်ပါဘူးဒီအတွက်လိုအားတဲ့တက်ကြီးရွယ်အိုတွေကိုဝင်ပြီးအကဲဖြတ်ခိုင်းတယ်လို့အဖြစ်မျိုးရောက်သွားစေတာဖြစ်ပါတယ်ဒီအတွက်ဇကားတင်အဆင့်စီစစ်တာတစ်ဖွဲ့နောက်ဆုံးအဆုံးဖြတ်ပေးတာကတစ်ဖွဲ့အစရှိသဖြင့်ခွဲခြားစီစစ်တာမျိုးလုပ်ရင်ဖြစ်နိုင်ပါတယ်အရေးကြီးဆုံးကတော့ပညာရှင်တွေကရွေးချယ်ပေးလိုက်တဲ့ဇကားတွေကိုရုပ်ရှင်ကြည့်ပရိသတ်နဲ့ပြည်သူတွေကဩဒါကပေးသင့်ပေးထိုက်လို့ပေးတာရသင့်ရထိုက်လို့ရတော့တာပဲဆိုပြီးအထင်ကြီးလေးစားမှုရှိအောင်အသိမှတ်ပြုလာအောင်ဆောင်ရွက်ရမှာဖြစ်တဲ့အကြောင်းတင်ပြလိုက်ရပါတယ်